မြန်မာနိုင်ငံကနေဗြိတိန်နိုင်ငံအထိမိုင်ပေါင်း3000မီပါမော်တော်ဆိုင်ကယ်ခရီးရှည်မောင်းနှင်နေတဲ့မြန်မာနိုင်ငံသား2ဦးဟာအခုတရုတ်နိုင်ငံအနောက်တောင်ပိုင်းစီချွန်ပြည်နယ်ကိုရောက်နေပါပြီ။ရန်ကုန်ကနေစထွက်လာတဲ့အချိန်ကနေအခုသတင်းပတ်နှစ်ပတ်ကြာလာပြီးတဲ့နောက်မော်တော်လော့ခီးသွား2ဦးရဲ့နောက်ဆုံးအခြေအနေနဲ့အတွေ့အကြုံတွေကိုမတ်အင်ဂျင်နာကဆက်ပြီးတော့ပြောပြပေးပါပါရှင်
။မေလ26ရက်နေ့ကရန်ကုန်မြို့ကနေစတင်ထွက်ခွာလာတဲ့မော်တော်လော့ခီးသွား2ဦးဖြစ်တဲ့ကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူဟာဂျွန်လ17ရက်နေ့မနေ့ကတရုတ်နိုင်ငံစီချွန်ပြည်နယ်ကိုရောက်ရှိနေပါပြီ။လမ်းကြီးစဉ်တစ်ထောက်ခဏနားခိုင်မှာသူတို့ကိုအားပေးနေတဲ့သူတွေကိုမော်တော်လော့ Facebook ဗီဒီယိုကနေအခုလိုနှုတ်ဆက်ခဲ့ကြပါတယ်
။ကျွန်တော်ဒီနေ့ဆိုရင်ကျွန်တော်နှစ်ပတ်ပြည့်သွားပါပြီ။ကျွန်တော်ညာပြေထွက်လာ။ဘာလို့လဲဆိုတော့စားတော့နေတော့လည်းစားလို့။တခါလာလဲဒီစားတော့ပဲဖြစ်နေ။ပါလေပေါ့စီရဲ့ကဲနို့ရီရဲ့ဒီရဲ့ကလူတောင်ဘူအာလူရဲ့မိကြီးလိုမျိုးထောက်ဆွဲရဲ
့ဟုတ်တယ်ဟုတ်တယ်
ကျွန်တော်ပြမွင်းကားလို့ပေါ့နော်ကျန်တော့ဆွဲရပါဘူ
းဟုတ်တယ်
အဲ့ဒါလေးသာရ
စီချွန်ပြည်နယ်မြောက်ခင်သူတို့ဖြတ်တန်းမောင်းနေနေတဲ့ရွံ့မြန်ပြည်နယ်အနောက်မြောက်ပိုင်းတိဘက်လူမျိုးအများစုနေထိုင်တဲ့ရှန်ဂရီလာမြို့ကနမဲ့ကျော်ဘုရားကျောင်းတွားရောက်ခဲ့တဲ့အတွေ့အကြုံကိုလည်းနှစ်ဦးလုံးကအခုလိုပြောပြပါပါတယ်
ရှန်ဂရီလာပေါ့
ရှန်ဂရီလာပေါ့နော်ကျွန်တော်တကယ်အရင်သွားချင်နေနေရလေးရှန်ဂရီလာတెంပယ်ရန်နဲ့နမဲ့ကြီးရဲ့အရင်နဲ့ကပ်ပေးဖို့ပေါ့နော်အတွင်းထဲမှာတော့ကျွန်တော်ရိုက်လို့မရလို့မရိုက်ထားဘူ
းဘုန်းကြီးကတော့တိဘက်ဘုန်းကြီးကျောင်းပေါ့နော
်ဟုတ်တယ်သူ
ကတော့တိဘက်Chinese လူမျိုးတွေပေါ့နော်ဘီးပိုင်းနဲ့တော်တော်လေးကိုရှူရအောင်တောက်
တယ်ရှူအောင်တောက်ပါပြီးတော့
တောတော်ကျွန်တော်
ဟုတ်တယ
်ခရေထဲမှာ
ခဲမှာကျွန်တော်သူ့ရဲ့ဒီခေါင်းကောင်းလို့လာပါလားဒီ
ဟုတ်တယ်ဒီ
ဘာလို့ဒီကျွန်တော်သုံးပတ်လေးရတယ်သ
ုံးပတ်လေးရတယ်လက်ကောင်း
လက်ကောင်းသူကြီးအားလေးလောက်ကြရတယ်ကျွန်တော်
စီချွန်ပြည်နယ်ကတိဘက်လူမျိုးတွေနေထိုင်တဲ့ကပောင်နဲ့ခီးသွွားပြီးအလာများတဲ့ရတင်းမျိုးရဲ့အကြောင်းနဲ့အစားအသောက်ရာသီဥတုအတွေ့အကြုံတွေကိုကိုအောင်ကျော်ဝင်းနဲ့ဆိုင်းစွန်ဖာရူကဒီဗီယိုကနေအခုလိုပြောပါတယ
်။မြန်မာပြည်မှာစီချွန်နဲ့ပတ်သက်ပြီးတော့ဆိုကျွန်တော်သိရဆိုစီချွန်ချီဒီ chicken fried ဘာလို့ဆိုပါတော
့ဒီကကျွန်တော်တို့စီချွန်မှာတော့ညနေပိုင်းရောက်တော့ရာသီမျိုးလေးကတော့တော်တော်လေးစုပ်ပုံကောင်းတယ်နော
်။
chicken လေးနားမနားလေးပါ။အ
ဲ
့ဒါကျွန်တော်တို့ဖွားလို့တယ်။ညစာကတော့ကျွန်တော်တို့ဟိုအလေးပဲအကင်လေးတွေပဲကျွန်တော်တို့အာစားကြတယ်။စားပြီးတော့ညနေကျတော့ကျွန်တော်တို့ငွေသားကြတယ်။ဒါပေမဲ့တနေ့ကတော့နေနေစားပြီးတော့ကျွန်တော်ပြုံးနေနေအေးလို့လားမသိဘူ
း။အေး
တယ်တမသိရလို့လားမသိဘူး။ဟိုတိတ်တယ်တော့ကျွန်တော်ရဲ့ heat degree ကလည်းတက်လို့မရ။အ
ဲ့ဒါ
တော်တော်လေးကိုအဲ့ဒီကိစ္စလည်းတော်တော်ကြီးရှင်းရအောင်ဆက်ပါအေးရဲ့နေရာရောဆက်ပါမယ်ဆိုတော့
ကျွန်တော်လည်းစီချွန်ချီချီစားလိုက်တော့ကျွန်တော်နည်းနည်း
ကျ
င်းကောင်းကျင်းကောင်းကျွန်တော်ဆေးပိုင်တောက်ထားတယ်အမြင့်ပြရတော့ကျွန်တော်တို့အခု6000ကျော်တောင်းနီးပါးမှာရောက်နေပြီးတော့အသက်ရှူတာအစိတ်မဝတယ်လို့ဖြစ်တယ်။ဒီ
နေရာလေးဖြစ်တယ်။ဆောင်းလေးမှာကျင်းလာရပဲတည်ရင်လည်းကျွန်တော်တို့ကြီးစရာကြီးတော့ဖြစ်သွားတယ်။ဟု
တ်တယ်ဟုတ်တယ်။သူကလည်းသူဟိုက်ချင်တဲ့လူကလေကြီးချင်တယ်။အဲ
ဒီအရင်ကြီးစရာကြီးဒီတစ်ခုပြောလိုက်ဆိုကြီး
။ဆိုတော့အဲ့ဒါလေးကကျွန်တော်ဒီရက်ပိုင်းလို့ဖြစ်တာပေါ့နော်။ဟုတ်ကျွန်တော်အားလုံး okay ပါတယ်။ကျန်မာရေး okay ရယ်ဟိုလမ်းကြောင်းလည်း okay ရယ်။
သူတို့ရဲ့ခီးစဉ်လမ်းကြောင်းအရတရုတ်နိုင်ငံမြောက်ပိုင်းကနေမွန်ဂိုလီးယားထိဆက်လက်မောင်းနေမှာဖြစ်ပြီးအဲ့ဒီနောက်ကာဇက်စတန်နိုင်ငံဖြတ်ပြီးရုရှားကိုဝင်ပြီးတဲ့နောက်နော်ဝေး၊ဒိန်းမတ်၊ဂျာမနီ၊နယ်သာလန်တို့ကတဆင့်ဒီတိန်နိုင်ငံလန်ဒန်ထိမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနေကြမှာဖြစ်ပါတယ်။ရုရှား၊နော်ဝေးစတဲ့မျိုးဝင်ရိုးစွန်းနဲ့နီးတဲ့နိုင်ငံတွေဖြတ်တန်းမောင်းနေတဲ့အခါမှာရင်ဆိုင်ရနိုင်တဲ့ရာသီဥတုအစားအသောက်အနေထားနဲ့ပတ်သက်လို့နော်ဝေးနိုင်ငံမှာအခြေချနေထိုင်နေတဲ့မက်ကီတီအေးကအခုလိုပြောပြပါတယ်။
ရောင်ရိုးစုံနဲ့ပုံလီတဲ့အတွက်ကြောင့်တော့ဟိုတစ်နှစ်လုံးတော့အေးရပါပဲဟိုဒါပေမဲ့ဒီချိန်ကတော့အေးပေါ်ဆုံးအချိန်ပေါ့နော်ရုရှားကိုဖျက်တဲ့အချိန်မှလည်းသူတို့အေးမှာပဲအဲရုရှားကနေပြီးတော့နော်ဝေးတွေဝင်မယ်ဆိုလို့ရှိရင်တော့နော်ဝေးနိုင်ငံရဲ့မြောက်ဆုံးဆုံးလောက်ကိုတော့ကြားတယ်အဲ့ခါကျတော့မြောက်ပိုင်းမှလည်းတော်တော်အေးရောအေးတယ်ဒါပေမဲ့ဒီအချိန်နေမှာဘာလို့ရှိလဲဆိုတော့အမမင်းနိုင်စံလိုပါတော့ပေါ့နော်အဲ့ဒါဒီကိုမြင်နိုင်တဲ့နေရာတွေကိုသူတို့ဖြတ်လာလို့ရတယ်ဒီချိန်ကဒီမှာဟိုစားနေတာရှိတဲ့အချိန်ကိုဂျုံလာလေလောက်ဆိုရင်တညလုံးနေမူနေတဲ့အချိန်ကြီးရှိတယ်အဲ့တော့ည7နာရီအထိနေအောင်ကိုမြင်နေရတယ်မိုးရအရင်မိုးရတဲ့အတွက်နေရာစီမှာလည်းမိုးရတော့မိုးရတဲ့နေ့တွေကြုံရမယ်လေတိုက်တဲ့နေ့တွေကြုံရမယ်အဲ့လိုမိုးရတဲ့နေ့တိုက်တဲ့နေ့တော့သူတို့ခင်းနေနေကြမ်းအစာအသောက်ကတော့သူတို့အခက်အခဲနေနေဖြစ်နိုင်တယ်။ဒါလည်းဆိုတော့မြောက်ပိုင်းတို့ဘာလို့မှကြတော့အစာအသောက်တွေကဒီရ traditional တော့အစာအသောက်တွေနဲ့ဟိုစားအသောက်တိုင်းတာတစ်ခုအထိအရှင်ကြီးရွက်ဒီအသီးဆန်လေးဆိုနည်းတယ်။အဲ့ဒါတစ်ခုတော့သူတို့နည်းနည်းသူတို့ရှင်းဆိုင်ရမယ်။ဒါပေမဲ့ဒါတွေကလည်းသူတို့ရုရှားတို့ဘာလို့ဖြတ်လာပြီးဆိုတော့တုံ့ပြန်ကြတော့ဖြစ်မှာ
။မော်တော်လော့ခီးသွားတဲ့ဥဟာအာရှကနေဥရောပအထိမိုင်ပေါင်း3000နီးပါး နိုင်ငံပေါင်း30ကျော်ကို9လကြာမော်တော်ဆိုင်ကယ်နဲ့ဖြတ်တန်းမောင်းနှင်သွားကြမှာဖြစ်ပါတယ်။မော်တော်လော့ခီးသွားဖွဲ့ဝင်နှစ်ဦးရဲ့အပြန်ခီးစဉ်ကိုတော့အသေးစားမသိရသေးပေမဲ့တူရကီနိုင်ငံကတဆင့်အာရှနိုင်ငံတွေအတွက်ပြန်ဝင်ဖို့ရထားတယ်လို့ဆိုပါတယ်။ BMW မျိုးစားမော်တော်ဆိုင်ကယ်နဲ့မောင်းနှင်နဲ့သူတို့ခီးစဉ်အတွက် MPRL ENP ဆိုင်ကုမ္ပဏီကနေအဓိကပံ့ပိုးထားပါတယ်ရှင်။